လူအခွင့်အရေးလူနည်းစုအခွင့်အရေးနဲ့အမျိုးသမီးအခွင့်အရေးတွေအတွက်ရှေ့တန်းကနေရေရေဝုံဝုံဥဆောင်လှုပ်ရှားနေကြတဲ့ကဘာတဝမ်းကအမျိုးသမီးတွေကိုဂုံပြုချီးမြှင့်တဲ့ Gion Fusion Fusion Back DV App စုကိုဒီနှစ်ချီးမြှင့်ခံရသူတွေထဲမှာမြန်မာနိုင်ငံကလူအခွင့်အရေးတက်ကြွလှုပ်ရှားသူလူငယ်အမျိုးသမီးမဝဝေနုလည်းပါဝင်ပါတယ်
You know, and you only came to realize when you get this kind of award, it was like, you did something right, right? You did something interesting. And that's how I came to realize.
ဒီလိုစုမျိုးချင်းမြဲခံရတာကြောင့်ကျွန်မလိုရက်တွေတကယ်မှန်ကန်တယ်လို့နားလည်သဘောပေါက်လာပါတယ်။အထူးသဖြင့်လူနည်းစုအတိုင်းဝိုင်းတွေကအမျိုးသမီးတယောက်အတိမတ်ပြုခံရဖို့ဆိုတာခက်ခဲပါတယ်။အခုလိုစုချင်းမြဲခံရလို့ဝမ်းသာဂုဏ်ယူကျေနပ်မိတယ်လို့အဓိပ္ပာယ်ရှိတယ်လို့ခံစားရပါတယ်ဆိုပြီးတော့မဝေနုကပြောတော့ပါတယ်။မဝေနုဟာမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသူအဖြစ်9နှစ်အကျဉ်းချခံရပြီးတဲ့နောက်2012ခုနှစ်ပြန်လည်လွတ်မြောက်လာချိန်ကတည်းကအမျိုးသမီးနဲ့လူနည်းစုအခွင့်အရေးပါဝင်လူအခွင့်အရေးအတွက်ဒီဇိုင်းဆက်လိုက်မတက်လှုပ်ရှားနေသူဖြစ်ပါတယ်။2021ခုနှစ်စက်တင်ဘာလတုန်းကလည်းဂရိနိုင်ငံအေသင်မြို့တော်ရဲ့ဒီမိုကရေစီစုကိုချီးမြှင့်ခံရပါတယ်။ DVF စုကို International Award နိုင်ငံတကာစု Lifetime Leadership ဦးဆောင်မှုဆိုင်ရာထူးခြားစုနဲ့ Inspiration Award ဆိုပြီးတော့ဂါနာတွေခွဲပြီးပေးအပ်ရမှာမဝေနုနဲ့အတူအသက်24နှစ်အရွယ်ယူကနာနိုင်ငံကတဘာဝပုံဝင်ချင်းထိမ့်သိမ်းရေးလှုပ်ရှားသူဗနက်ဆာနိကိတ်တို့ကနိုင်ငံတကာစုတွေချီးမြှင့်ခံခဲ့ရပါတယ်ခင်ဗျာ